American နိုင်ငံမှာ COVID-19 ကြောင့်တည်ဆောင်းအတူတုံးသိန်းလောက်ရှိလာချိန်မှာပဲအစိုးရကတောက်ကြံနေညဘက်မှာကာကွယ်ဆေးကိုအရေးပေါ်အခြေအနေတုံးဆွဲခွင့်ချပေးလိုက်တဲ့အတွက်တနင်္လာနေ့အစောပိုင်းလောက်မှာ American နိုင်ငံတွင်းကပြည်နယ်တွေမှာကာကွယ်ဆေးတွေရရှိတော့မှာဖြစ်ပါတယ်ပစ္စည်းပို့ဆောင်ရေးကုမ္ပဏီတွေဖြစ်တဲ့ UBS နဲ့ FedEx တို့က Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးအလုံးပေါင်း3သန်းလောက်ကိုပြည်နယ်တွေမှာရှိတဲ့ဖြန့်ဖြူးရေးစင်တာပေါင်း150လောက်ကိုတနင်္လာနေ့မှာစတင်ပေးပို့တော့မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ်ကြီးကြပ်သူဗိုလ်ချုပ်ကြီး Gustav Barnard ကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါနောက်ထပ်ဖြန့်ဖြူးရေးစင်တာပေါင်း450ဒါမှမဟုတ်နောက်ထပ်ဆေးဘက်ဆိုင်ရာဌာနတွေကတော့ကာကွယ်ဆေးကိုဗိုလ်တစ်ခုနေ့လောက်မှာရရှိမှာဖြစ်ကြောင်းလည်းပြောပါတယ်ဒီကာကွယ်ဆေးကိုဘယ်သူတွေကိုအရင်ပေးမယ်ဆိုတာကိုတည်တည်ချာချာမသိရသေးပေမဲ့ကျန်းမာရေးလုပ်သားတွေနဲ့လူအယုံတွေမှာရှိတဲ့သူတွေကိုဦးစားပေးပြီးထိုးပေးဖို့ရှိပါတယ်ဗိုလ်ချုပ်ကြီးဘာနာကတော့ဘသူ့ကိုဒီဆေးပေးတဲ့နဲ့ဆိုတာကိုကျန်းမာရေးအာဏာပိုင်တွေကဆုံးဖြတ်ကြမှာဖြစ်ကြောင်းပြောပါတယ်။ American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးတဲထုတ်လုပ်တဲ့ဒီကာဝက်ဆေးအတွက် Mexico ကတောက်ကြနေမှာပဲအရေးပေါ်အခြေအနေသုံးအတွက်အတည်ပြုပေးခဲ့တာပါ။ဒီဆေးအတွက် American နဲ့တူ Britain, Bahrain, Canada, Saudi Arabia နဲ့ Mexico 6နိုင်ငံကအရေးပေါ်အခြေအနေသုံးဖို့အတွက်အတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။